ဦးတင်ဟာဒီကနေ့ပြင်မနာဒခိဏသီရီနဲ့ဇဘူသီရီမဲဆနာနယ်တွေကမဲဆင်းကတ်ထားတဲ့နေရာ၅ခုလောက်ကိုလှည့်လည်စစ်ဆေးခဲ့တာဖြစ်ပါတယ်။အခရာစဉ်အလိုက်မဲဆင်းထုတ်ပြမှုအခက်အခဲကိုအခုမှသိလို့လူထုကိုပညာပေးမှုတွေလုပ်မယ်လို့ပြည်ထောင်စုရွက်ကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြင်မနာမြို့ရွှေချီရွက်ကောက်ကော်မရှင်ရုံးမှအခုလိုပြောပါတယ
်။ကျွန်တော်ကျတော့ကွန်ပျူတာထည့်ရတဲ့ကကျတော့ဒေါ်ဒီရဆလာဒီမျိုးသမီးတော့ပေါ်ရောက်တာ။ဦးဆိုတော့အောက်ဝေးချင်းပါ။ဆိုအဲ့ဒါမျိုးတွေဖြစ်ကုန်တာလေးရှိတဲ့ကကျတော့ကျွန်တော်တို့ကဒါကိုလူတို့ပညာပေးရမှာ။ကျွန်တော်မပေးမိလိုက်ဘူး။မပေးမိလိုက်ဘူးဆိုတော့ကွန်ပျူတာတို့လောက်ထားပါဆိုအခုမှသိရတာ။ဒီရတဲ့ကကျတော့လူတို့ခက်ခဲရှိတယ်။ဘာရောက်ခက်ခဲရှိတယ်လဲကျွန်တော်မေးတာ။မင်းတို့ဒီလိုကြောင့်ကွန်ပျူတာမှလည်းလောက်ထားရတယ်ခက်ခဲရှိတယ်။အားလုံးဆိုတော့မင်းတို့ပညာပေးပါရမယ်။မနေ့ကပဲကျွန်တော်ဒီစာထုတ်
ပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကစပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးအကြိမ်ဖြစ်တဲ့တပြည်လုံးကမဲဆန္ဒရှင်စီးရင်တွေကိုထုတ်ပြန်ထားပေမဲ့မဲဆင်းမှားယွင်းမှုတွေမဲဆင်းကြည့်ဖို့အခက်အခဲတို့ကြုံတွေ့နေရတာဖြစ်ပါတယ်။မှားယွင်းမှုတွေထဲမှာအရင်ကအမည်ပါပေမဲ့ဒီတစ်ချိန်မှာမပါသူတွေရှိနေသလိုမွေးသက်ကြစ်မာတာကြားမလွဲနေတာအပြင်အမည်ကိုအခရစင်လိုက်ဆင်လိုက်တာကြောင့်အမည်ရှာဖို့အခက်အခဲတွေ့နေတယ်လို့သိရပါတယ်။အခရစင်လိုက်ပြောင်းလဲလိုက်လို့မဲဆင်းကြည့်ရတာအဆင်မပြေဘူးလို့ပြမနာမျိုးနဲ့ရွှေချီရက်ွက်မှနေတဲ့ကိုငင်းညံထွေးကပြောပါတယ်
။ဆင်မပြေဘူးဗျ။တကယ်လို့ဆိုအိမ်တော်စုတစုအတွက်ရှာရတာတော်ခက်တယ်ဗျ။နောက်ပြီးတော့ကျွန်တော်နာမည်ဆိုအမျိုးသားဖြစ်ရမှာဦးဖြစ်ရမယ်ဆိုတော့ဒေါ်ဖြစ်နေတယ်ဗျ။ဒေါ်ဖြစ်နေတဲ့ကျွန်တော်ဒီမှာပြင်ခိုင်းထားတော့ဒီမှာတော့ပြင်ပြီးသွားအင်တာနက်မှာတော့ဒေါ်ဖြစ်နေတော့အဲကြတော့ကျွန်တော်လာကြည့်အချိန်မှာတချို့နာမည်ဆိုလို့ရှိရင်ဖတ်နေတယ်ဗျ။အတူတူပဲ
။မဲဆင်းကြည့်သူတွေကိုကူညီနိုင်အောင်လူ3ယောက်တာဝန်ပေးထားပြီးကူညီနေတယ်လို့ရွှေချီရက်ွက်ကော်မရှင်ရုံးကတာဝန်ရှိသူဒေါက်ခင်တန်းနွယ်ကခုလိုပြောပါတယ
်ခက်ခဲတော့မရှိပါဘူးဗျာဆိုတော့ဒေါ်ကစတော့မင်းယုံတိတ်အောင်မင်းကလေးတွေရှေ့ရလေဒေါ်ကရှေ့ရရောက်သွားပြီးတော့မှဦးတွေကတော့ယောက်ျားလေးကနောက်ကရောက်သွားတယ်အခက်အဆင်လိုက်ဆိုတော့အချို့ကြတော့ဦးတန်းဝင်းဦးတန်းဝင်းပေါ့တူလို့ရှိရင်ဖေးနာမည်နဲ့ခွဲတယ်အမှတ်ပုံနဲ့နှစ်ပတ်နေပေါ့နော်အဲ့လိုရှာပြီးဒီမှာတော့မင်းယုံမှာတနေ့ကို3ယောက်ကျူတီချထားပါတယ
်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလည်းမဲဆန္ဒရှင်နဲ့မဲဆင်းကြည့်တဲ့နေရာမှာခက်ခဲမဖြစ်စေဖို့လမ်းညွှန်ချက်တရက်ကိုလည်းဒီကနေ့ထုတ်ပြန်ထားပါတယ်အဲ့ဒီလမ်းညွှန်ချက်မှာမဲဆန္ဒရှင်နေဟာမိမိနေထိုင်တဲ့လမ်းအမီအိမ်နံပါတ်တွေကိုရှာရန်နဲ့တိုက်ခန်းနေသူများတိုက်နံပါတ်ကိုရှာပြီးအခန်းနံပါတ်ကိုရှာရန်ဆိုပြီးပါရှိပါတယ်ဒီတစ်ချိန်မဲဆင်းတွေဟာဒီလကုန်ကန်ဤ28ရက်နေ့အထိကတ်ထားမှာဖြစ်ပြီးမိမိတို့အမီမားတာအချက်လက်မားတာတွေကိုတက်ဆိုင်ရရက်ွက်ရက်ချင်းစည်ရင်ကတ်ထားတဲ့နေရာတွေမှာပုံစံသုံးဖြည့်ပြီးပြင်ဆင်နိုင်တယ်လို့လည်းကြေညာထားပါတယ်ခင်ဗျာ